ော်ကစစ်တိုင်းဌာနချုပ်နေနေ၅ခုမှာအပြည့်ရကာလတက်မှတ်ပြီးတော့တက်မှတ်ပြီးတဲ့နောက်နှစ်လတာကာလအတွင်းမှာတက်မှတ်နဲ့တိုင်းနာတက်ကြီးချတိုက်ပွဲတွေရောကြခဲ့တဲ့အကြောင်းနဲ့အေးအေးရခိုင်တက်မှတ်အနေနဲ့အမားကနေနေတိဆောက်တာကိုလက်ခံတာမဟုတ်တဲ့အကြောင်းဒီကိစ္စကရှင်းနေပွဲမှာတက်မှတ်တင်ပြန်ကြရဲ့အဖွဲ့ကတင်ထုတ်ပြန်လိုက်ပါတယ်။တစ်စိတ်ထဲမှာပဲစကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာ NSCMK နာကတက်ဖွဲ့ဌာနချုပ်ဒေသမှာစီးဆောင်ရွက်တာရင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေစီးကိစ္စတွေကိုလည်းထည့်သွင်းရှင်းလင်းထားပါတယ်။ဒီကြောင့်ပြည်စုံကိုတော့ရန်ကုန်မြို့ကနေပြီးတော့ VOA မြန်မာပိုင်းတွေကကိုမိုးစောကတင်ပြပို့ထားပါတယ်ရှင်
။ဟုတ်ကဲ့တက်ဖွဲ့ဒေသမှန်ပြန်ကြားရေးဖွဲ့ကစနေနေ့နေ့ကင်းနှစ်နာရီမှာရန်ကုန်တိုင်းစစ်ဌာနချုပ်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးတက်ဖွဲ့ကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာအပြည့်ပြတ်ထားတဲ့ကာလအတွင်းစီးအခြေအနေစကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နယ်မြေအတွင်းကစီးရီးအခြေအနေရခိုင်ပြည်နယ်အတွင်းမှာအေးအေးခေါ်ရခိုင်တပ်မတော်နဲ့ပတ်သက်တဲ့အခြေအနေတွေနဲ့လက်ရှိလွတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးမှာတပ်မတော်ရဲ့သဘောထားတွေကိုအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်2018ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတချင်းနဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး၅ခုမှာလေးလတာအပြည့်ခတ်ရစဲကြောင်းတပ်မတော်ကကြီးညာခဲ့တဲ့နောက်နလတာကာလအတွင်းစီးရီးအခြေအနေကိုကျမော်သတင်းမှပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောပါတယ
်။နလတာအတွင်းမှာစစ်ကြောင်းကျွန်တော်တို့ကောင်းလို့တိုက်ပွဲဖြစ်သွားမှာတိုင်းတော်ကလည်းအဖွဲ့ရှိဒီကနေ့စိုင်းစစ်တပ်ကမားကြီးမှာရှိတဲ့အဖွဲ့အစည်းတွေဖြစ်တာ၆ခုရှိပါတယ်။တိုင်းတော်လည်းတခါအဖွဲ့ရှိအချင်းချင်းတိုက်ပွဲဖြစ်သွားတာစစ်ကြောင်း၂၅ခုရှိပါတယ်။ဝန်ကြီးချုပ်ကမစားပေါ်လာ180ခု၆ခုရှိပါတယ်။စစ်ကြီးကောက်ခံမှု20ခုရှိပါတယ်။ဒီနေ့စီကောင်အလုံးစုံကိုပြင်ဆင်ရှိတယ်။အဲ့တော့ဒီနာတော့ကျွန်တော်တို့ဒီဘာမှသမားပြည်ကျွန်တော်တို့ရှင်းနေတဲ့တရားနဲ့တရားနဲ့နှောင့်ရှင်းပြီးတယ်။အစုကိစ္စတွေမှာကျွန်တော်တို့ဂျုံနေပါတယ်အဲ့ဒါအစုကိစ္စတွေမှာတော့ကျွန်တော်တို့ပုံမူကမှဗန်းတန်းလာတာရှိရတယ်။ဒီလိုလေးတွေကျွန်တော်တို့ဆက်ရွှေ့ပြသွားမှုလို့တော့သိကြတာဝတ်သားပါတယ်ရှိရပါတယ်။
စကိုင်းတိုင်းဒေသကြီးအထက်ပိုင်း NSCNK ဌာနချုပ်နယ်မြေကိုရှင်းလင်းခဲ့ရတာကတော့2022ခုနှစ်ကတိုင်းဒေသကြီးအဆင့်ချုပ်ဆိုထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုချိုးဖောက်တာကြောင့်ဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံကလက်လက်ကိုင်အဖွဲ့တွေကိုလက်ခံပြီးတင်ဒန်းပေးတဲ့အတွက်ဖြစ်ကြောင်းရှင်းလင်းပါတယ်။ဒီလိုရှင်းလင်းရမှာဖန်ဆီးရမိတဲ့လူနဲ့လက်လက်ခရစီရင်တွေကိုထည့်သွင်းပြောဆိုပါတယ်။ရခိုင်ပြည်နယ်အတွင်းအေးအေးခေါ်ရခိုင်တပ်မတော်နဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့စီးရီးအခြေအနေကိုဆက်လက်ရှင်းလင်းရမှာတော့အေးအေးတပ်ဖွဲ့တွေကိုရခိုင်ပြည်နယ်မှာအမာခံနယ်မြေတိစောက်တာကိုတပ်မတော်အနေနဲ့လက်ခံမှာမဟုတ်ကြောင်းဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုပါတယ
်။ဒီအနေနဲ့ရခိုင်ပြည်နယ်ထဲမှာစီးကံနယ်မြေအမာခံနယ်မြေစီးရီးနယ်မြေစောက်နေတဲ့ပြည်ပန်းရတာသိရတယ်။တပ်မတော်ကဒီလိုလုပ်ရတဲ့ကောင်တွေစီးပြီးတော့သာစီးလို့ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီနေ့ပတ်သက်လို့တော့ပြောရရင်ဒီဟာကျွန်တော်တို့ဒီအရင်ရဲ့ဝိသကသူကဒံဃာနေပြီးတော့ဒသံဃာညာယူဖို့အတွက်ဒသံရှိမှုစူးစမ်းနေတာဒသံဃာရှိဖို့ကြောင့်စူးစမ်းနေတာအဲ့တော့ကျွန်တော်တို့ဒီတော့ဒသံရဲ့ဒီဒီချမ်းကြီးတွေပြည်သားမှုကိုကျွန်တော်တို့လက်ခံတော့မဟုတ်ပါဘူး
ဒီကြပွဲပေါ်စီရင်အရာရင်းယူဆောင်ရွက်နေတဲ့အပေါ်မှာတော့အခုလိုဆက်လက်ရှင်းလင်းသွားပါတယ
်။ဒီရက်နေ့ကျွန်တော်ဒီမိုကရေစီကိုလက်နက်ကတောင်းဆိုလို့လုပ်ရမယ်လို့ကျွန်တော်နေနဲ့ဖွင့်ပြမှာမဟုတ်ပါဘူး။ဒီကပြောချင်တာကတော့ဒီလိုမျိုးကျွန်တော်တို့ပြည်ထောင်စုအချက်အလက်တွေတွေ့တော့ပါတယ်။ဒါပေမဲ့ပို့ဆောင်မှုတန်းရားကိုနောက်ဆက်တာ။ဒါပေမဲ့ဒီလူတွေကိုဝန်ထမ်းတွေကိုဖြစ်အောင်လုပ်တယ်၊ရှိတိုင်းလာကြအောင်လုပ်တယ်။ဒါလည်းတော့အခုကျွန်တော်လမ်းသာဆက်တယ်လို့ကျွန်တော်နှောက်ဖြက်တာဆောင်ရတာပါဒီလိုမျိုးလုံးလုံးဆောင်ရတယ်ကျွန်တော်တို့ဒီခံဒီကဒီအချိန်ရေးတဲ့တတ်မလို့နေတယ်ဒါဒီခံနဲ့ဒီနေ့တက်ပြီးတော့ဆောင်ရနေတာဒီဖြစ်ကြောင်းကျွန်တော်နေတယ်ဆင်းနေကြတယ်ပါလေ
အေးအေးနဲ့အခုလိုကြိုက်ပွဲဖြစ်ပွားနေပေမဲ့ငင်းချမ်းရေးဆွေးနွေးဖို့ကိုလည်းလမ်းဖွင့်ထားကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့သလိုတမတော်ကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာအပြည့်ရထားတဲ့အခြေအနေတွေပေါ်မူတည်ပြီးအပြည့်ရကာလကိုထပ်မံတိုးမြှင့်ရေးအတွက်စဉ်းစားဖို့ရှိကြောင်းလည်းတမတော်သတင်းမှပြန်ကြားရေးကော်မတီအဖွဲ့ဝင်တွေကထည့်သွင်းပြောကြားခဲ့ပါတယ်စစ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ကတော့နိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးစီးပွားအတွက်မှန်ကန်တဲ့အတိုင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုကြပါတယ်